အင်္ဂလိပ်နိုင်ငံတောင်ပိုင်းကော့ခ်စ်ဘဇားကဒုက္ခသည်စခန်းတွေမှာရှိနေတဲ့နိုင်ငံမဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တန်းတဝဲလောက်ဟာပျော်လင်းချက်ကင်းမဲ့နေပြီးစိတ်ကြကြဖို့ရာတိတ်ကိုလွယ်ကူစေတာကြောင့်ဒီကလေးငယ်တွေရဲ့အနာဂတ်ဟာအတော့ကိုစိုးရိမ်စရာကောင်းနေတယ်လို့ UNICEF ကုလသမဂ္ဂကလေးများရံပုံငွေအဖွဲ့ကပြောပါတယ်2018ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းမှာတကြက်တဲနဲ့ဆက်ရှိလာကြခဲ့ပြီးတဲ့နောက်အဲ့ဒီတွေကကလေးငယ်တွေရဲ့အခြေအနေကို UNICEF ကစစ်တမ်းထုတ်ခဲ့ပါတယ်။ဒေါက်ခင်မြတ်သက်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်။တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ရှင်တန်ရက်တည်နေရတာဖြစ်ပြီးများပြားလာတဲ့ကလေးငယ်တွေကိုကြည့်ရင်သူတို့အသက်ကိုကယ်နိုင်ခဲ့ပေမဲ့သူတို့အတွက်ရေရှည်ခံရတဲ့အဖြစ်ကိုရှာမသိနိုင်ကြသေးပါဘူး။ Ranger အများစုဟာမြန်မာနိုင်ငံထဲမှာတရားဝင်မှတ်ပုံတင်မရှိတာနဲ့နိုင်ငံသားမဟုတ်တာတွေကြောင့်သူတို့မွေးဖွားခဲ့တဲ့ကလေးငယ်တွေမှာမွေးစင်းတို့တရားဝင်ဆိုင်ရစကမ်းတို့မရှိတဲ့အတွက်သူတို့လေးတွေဟာဒုက္ခတဲ့အဖြစ်လဲဆင်းရဲမဝင်ကြပါဘူး။မြန်မာပြည်မှာအချိန်ကြီးကောင်းလို့ပြန်ခွင့်ရတဲ့အချိန်ထိဒီကလေးငယ်တွေကတော့နိုင်ငံမဲ့ကလေးတွေဖြစ်နေဦးမှာပါ။ဒါပေမဲ့ပုံမှန်ပညာရေးသင်ယူညွှန်တဲ့အတိုင်းသင်ယူခွင့်ရောရေးခွင့်ဝင်ကြံ့ကြံ့မှုရအောင်ပါသူတို့ကိုလုပ်ပေးရမယ်လို့ UNICEF ကပြောပါလေနိုင်ငံမဲ့အဖြစ်နဲ့ကမ္ဘာကသတ်မှတ်ထားတဲ့လူငယ်လူရွယ်တွေနဲ့ကလေးငယ်တွေအတွက်သူတို့ဘဝကိုရိုးသားစွာရည်တည်နိုင်ဖို့လိုအပ်တဲ့ကြံ့ကြံ့မှုနဲ့ပညာရေးပေးနိုင်ဖို့နိုင်ငံတကာကလည်းအများကြီးတာဝန်ယူရမယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Henry Tafo ကအထူးငွေမှုချုပ်ရဲ့လူသားချင်းစာနာမှုဆိုင်ရာအထူးတန်တမန်ဒေါက်တာအယ်မရစ်နဲ့အတူ February 25-26 ကော့ခ်စ်ဘဇားကိုတောက်ခဲ့ပြီးတဲ့နောက်မှာပြောခဲ့တာပါ2018ဒီဇင်ဘာလလမှာပြီးချိန်မှာထုတ်ပြန်ခဲ့ရကော့ခ်စ်ဘဇားမှာအသက်၄နှစ်က16နှစ်တွင်ကလေးငယ်ပေါင်း38,000စာတင်ဖို့ဆင်ရင်ပြေးခဲ့ပါတယ်တငယ်တန်းကနေ2တန်းထိအဆင့်တက်ရောက်နိုင်ပြီးတော့ရန်လုံး90ကျော်ပြီး3လေးတန်းက4ရာခိုင်နှုန်း6တန်းကနေ8တန်းက300ခန်းလုံးရှိပါတယ်။အတန်မိုးဝန်ကြောင်းပညာသင်နိုင်တဲ့အသက်15နှစ်က24နှစ်ရွယ်က300ခန်းလုံးရှိတာပါ။သူတို့လေးတွေအတွက်ကောင်းမွန်တဲ့ပညာရေးကိုပေးမှသူတို့မြန်မာနိုင်ငံကိုပြန်နိုင်တဲ့အချိန်မှာမြန်မာလူမှုအတိုင်းဝိုင်းပြန်လည်တည်ဆောက်ရေးအတွက်တစ်စီတစ်ပိုင်းပါဝင်နိုင်တယ်လို့လည်းဒေါက်တာမလီကပြောပါတယ်။ဒီဝန်ကြီးကလေးငယ်ရင်းအနာဂတ်မှာသူတို့အတိုင်းဝိုင်းကြရောကဘာကြီးတွေပါအသုံးဝင်တဲ့သူတွေဖြစ်လာစေဖို့
This is a place where there is a learning center where many of the Rohingyas are studying.
Rohingya ကလေးငယ်အများအပြားဒီမှာပဲစတင်ကြပါတယ်။သူတို့ဟာသိဉာဏ်ကောင်းကြတယ်၊သင်ချင်းစိတ်လည်းရှိကြတယ်၊စိတ်အားသိပ်ထက်တန်တဲ့အတွက်သူတို့ဟာတကယ်ကိုမိမထားသင့်တဲ့ကလေးတွေပါ
။ UNICEF ကအသက်၄နှစ်ကနေ16နှစ်အတွင်းကလေးငယ်ပေါင်း35,000ကျော်အတွက်ဆင့်ကျင်ပညာသင်ကြားမှုပါဝင်တင်ကြရေးစီစဉ်လေးချမှတ်လို့ဆောင်နေပြီး2019မှာတော့လူရယ်လူကြီးတွေအတွက်အခြေခံကျန်းကျန်မှုနဲ့စာရေးစာပတ်အတွက်ချက်တင်ပေးဖို့စီစဉ်နေပါတယ
်။ UNICEF has been here since day 1. You can see
UNICEF ကသူတို့စားရောက်တဲ့နေကလေးကရှိနေတာပါ။သူတို့ရဲ့မိသားစုအများစုဟာဒီလိုစိတ်ပျက်စရာကောင်းတဲ့ခြေကွဲစရာအခြေအနေနဲ့နေနေကြရတာကိုမြင်နိုင်ပါတယ်။သူတို့နေရတာကလည်းဝါးနဲ့ပလတ်စတစ်နဲ့စောက်ထားတဲ့အိမ်ကလေးတွေပါ။
ဘင်္ဂလားဒေ့ရှ်အခြေစိုက် UNICEF အဖွဲ့ကရိုဟင်ဂျာ9,000,000အတွက်2019အတွင်းအကူအညီပေးဖို့ဒေါ်လာသန်း152သန်းတောင်းခံထားတာဖြစ်ပြီး February လအထိတော့တောင်းခံငွေရဲ့29%ပဲရသေးတာပါ